ဩစတြေးလျနိုင်ငံကအာဏာရလေးပါးပါတီခေါင်းဆောင်မှုနဲ့ပတ်သက်တဲ့မဲခွဲမှုမှာဝန်ကြီးချုပ်ဟောင်းကေဗင်ရတ်ကလက်ရှိဝန်ကြီးချုပ်ဂျူလီယာဂဲလတ်ကိုအနိုင်ရသွားပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာဒီလေးပါးပါတီလွှတ်တော်ကိုယ်စားလှယ်တွေကြားမှာမဲခွဲခဲ့တာမှာမစ္စတာရတ်က58မဲ၊မစ္စစ်ဂဲလတ်က45မဲရခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးချုပ်အသစ်အဖြစ်နဲ့ကေဗင်ရတ်ကိုတာဝန်ပေးဖို့ဘီယင်ခံချုပ်စီကိုသူအကြောင်းကြားလိုက်ပြီလို့သူရဲ့ရှုံးနိမ့်မှုကိုလက်ခံတဲ့မင်ကွန်းနဲ့မှမစ္စစ်ဂဲလတ်ကပြောကြားခဲ့ပါတယ်။လာမယ့်အထွေထွေရွေးကောက်ပွဲမှာလည်းသူ့အနေနဲ့ဝင်ပြိုင်တော့မှာမဟုတ်ဘူးလို့ပြောပါတယ်။ပါတီခေါင်းဆောင်ကိုမဲခွဲဆုံးဖြတ်ဖို့အတွက် Mrs. Gillard က Mr. Rudd ကိုဒီကနေ့အစောပိုင်းမှာစိန်ခေါ်ခဲ့ပြီးတော့တကယ်လို့သာသူ့ဘက်ကရှုံးခဲ့ရင်နိုင်ငံရေးလောကကနေအနားယူမယ်လို့ကတိပေးခဲ့တာပါ။နိုင်ငံရဲ့ပထမဆုံးအမျိုးသမီးဝင်ကြီးချုပ် Julia Gillard ကိုဖြုတ်ချဖို့ကြိုးစားတဲ့အနေနဲ့ Kevin Rudd ကိုထောက်ခံကြတဲ့သူတွေကပါတီရင်းလျှို့ဝှက်စည်းဝေးဝယ်ပြင်ဆင်ခဲ့ကြတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်မှာဝင်ကြီးချုပ် Gillard ကဒီမဲခွဲဆုံးဖြတ်ဖို့အတွက်အစည်းအဝေးခေါ်ခဲ့တာဖြစ်ပါတယ်။ Kevin Rudd ဟာ Australia နိုင်ငံဝင်ကြီးချုပ်အဖြစ်နဲ့2008ခုနှစ်ကနေပြီးတော့2010ခုနှစ်ဇွန်အထိကိုတာဝန်ယူခဲ့ပြီးတော့အဲ့ဒီတုန်းကလည်းအခုလိုပဲခေါင်းဆောင်ပိုင်းနဲ့ပတ်သက်လို့မဲခွဲဖို့ရှိနေချိန်မှာ Mr. Rudd ကဝန်ကြီးချုပ်တာဝန်ကနေနှုတ်ထွက်ခဲ့တဲ့အတွက်ဒုတိယဝန်ကြီးချုပ် Mrs. Gillard ကဝန်ကြီးချုပ်ဖြစ်လာခဲ့တာဖြစ်ပါတယ်ရှင်။